ဆော်ဒီအာရေဗျနိုင်ငံကယေမန်နိုင်ငံမှာဖြစ်နေတဲ့ကာလာဝမ်းရောဂါတိုက်ဖျက်ဖို့အတွက်ကုလသမဂ္ဂကလေးသင်ငယ်များရန်မုံငွေအဖွဲ့ UNICEF နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တို့ကိုအမေရိကန်ဒေါ်လာ 66.8 တန်လူဒန်းခဲ့ပါတယ်။ယေမန်နိုင်ငံမှာဝမ်းရောဂါဖြစ်ပွားနေတယ်လို့တန်ကြားရှိတဲ့သူအရေအတွက်ဟာအခုတစ်ပတ်အတွင်းမှာ2သိန်းကျော်သွားခဲ့ပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာလက်ထောက်အတွင်းမှူးချုပ် Stephen O'Brien ကပြောပါတယ်ကဘာပေါ်မှာအဆိုးအဆုံဝမ်းရောဂါဖြစ်ပွားမှုကိုကျွန်တော်တို့ရင်ဆိုင်နေရပြီးတနေ့ကိုဝမ်းရောဂါထပ်ဖြစ်တဲ့သူအရေအတွက်ဟာပြင်းပြအဖြစ် 9,000 လောက်ရှိတယ်လို့ UNICEF အဖွဲ့ရဲ့ညွှန်ကြားရေးမှူးအန်တိုနီလိတ်နဲ့ WHO အကြီးအကဲ Margaret Chan တို့ကစနေနေ့ကကြေညာချက်ထုတ်ပြီးပြောကြားခဲ့ပါတယ်ခင်ဗျာ